မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားချက်အရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုဒီကနေ့နိုမာ15ရက်နေ့ကစပြီးတော့ပြန်ပို့ဖို့စီစဉ်ထားပေမဲ့ပြန်လာခြင်းသူတွေမရှိဘူးဖြစ်နေပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံဘက်ပြန်မပို့ဖို့ရင်းညာဒုက္ခသည်တွေဆန္ဒပြနေကြပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ထွက်ပြေးလာတဲ့အခြေအနေမျိုးနဲ့ပြန်မကြုံရဖို့အရေးကြီးတယ်လို့လူခွင့်အဖွဲ့တွေကလည်းသတိပေးနေပါတယ်။ဗီဒီယိုသတင်းတော့ဝီလျံကာလိုရဲ့သတင်းကိုအခြေခံပြီးတော့မဆူမြတ်မွန်ကသူသည်တက်ဆက်ပေးထားပါတယ်ခင်ဗျာ
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားအောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပထမအတုပ်အဖြစ်2000ကျော်ကိုဒီကနေ့နိုဗ ెంబ ာ15ရက်နေ့မှာစတင်ပို့ဖို့စီစဉ်ထားပြီးမြေဒုက္ခသည်တွေမပြောင်းကျင်တဲ့အတွက်ပြန်ပို့မဲ့အစီအစဉ်မဖြစ်ခဲ့ပါဘူး။ဒါပေမဲ့ကCoxex ဘဇားကဒုက္ခသည်စခန်းမှာမြန်မာနိုင်ငံဘက်ကမပြောင်းချင်ဘူးလို့ကြွေးကြော်ပြီးဒုက္ခသည်ရာနဲ့ချီဒီကနေ့ဆန္ဒပြခဲ့ကြပါတယ်။နိုင်ငံသားအခွင့်အရေးမရတဲ့အတွက်မပြောင်းချင်တာလို့ဒုက္ခသည်တွေကပြောနေကြပါတယ်။ပြန်ပို့ခံရမှာကိုစိုးရိမ်လို့တချို့ကလည်းထွက်ပြေးပုန်းနေကြပါတယ်။ဒီကနေ့ပြန်ပို့ခံရမယ့်စီးရင်နဲ့မှာပါတဲ့ဒုက္ခသည်ညူရိုအာမင်ကအခုလိုပြောပါတယ်
။ဒီမရှိရဲ့ဘဇားဒီမရှိတယ်လေဟဲမာဒီဒါဆီဆီအရာရဟဒတော်တာလိချက်ချက်တော်တူဘာမဒါဂျို
စကန်နဲ့မှာရောက်နေတာ14လရှိပါပြီအခုမြန်မာနိုင်ငံပြန်ပုတ်ခံရမယ့်စင်းနဲ့မှာကျွန်တော်နာမည်ပါနေပါတယ်ဒါကြောင့်ပြန်ပုတ်ခံရမှာဆိုပြီးတော့အဲ့ဒီစကန်ကနေထွက်ပြေးလာပြီးတော့ဒီမှာပုံနေတာပါကျွန်တော်တို့ဆုံးရှုံးခဲ့တာဒီပြန်ရောက်ပေးမယ်ကျွန်တော်တို့ခွင့်ရအောင်ပေးမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မှာပါဒါပေမဲ့ကျွန်တော်တို့စကန်နေထဲမှာထားမယ်လို့ကြားပါတယ်စကန်နေထဲမှာကျွန်တော်တို့မနေချင်ပါဘူးသူတို့ကန်လန်းနဲ့ MDC ကလည်းကျွန်တော်တို့လက်မခံပါဘူးဒါကြောင့်ပြန်မတော့ပါဘူ
း2019ခုနှစ်ကနေဆက်ကင်းစခန်းတွေကိုအာဆာအကြမ်းဖက်အဖွဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေနေမြေရှင်းလင်းစဉ်မှာထွက်ပြေးခဲ့သူတိန့်ချီရဲကဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအရ9တိန့်ထက်မနည်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်နိုင်ရေးတိုက်တွန်းဆောင်ရွက်နေကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်ပြန်ပို့ရေးသဘောတူလိုက်ပြီးနဲ့ဒုက္ခသည်တွေကိုယ်ပိုင်ဆန္ဒနဲ့ပြန်နိုင်ဖို့အရေးကြီးတယ်လို့လူ့ခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်
They need justice and they need assurances that they're not going to go right back into a conflict situation where they're going to be
So the guard ရန်နှတာမှုနဲ့သူတို့ကြောက်ခံခဲ့တဲ့ပြစ်ဒဏ်အခြေအနေမျိုးပြန်မရောက်စေရဘူးဖြစ်နေနှိပ်စက်မှုတွေထပ်ပြန်မခံရပါဘူးဆိုတဲ့အာမခံချက်လို့ပါတယ်ခုထိတော့ဒီအာမခံချက်တွေပြီးနိုင်တဲ့အခြေအနေမရှိသေးပါဘူ
း Human Rights Watch အဖွဲ့ကဒုက္ခသည်အစည်းအဝေးဆိုင်ရာဒါရိုက်တာပယ်ဖီလစ်ဖြစ်ပါတယ်မြန်မာနိုင်ငံဘက်မပြောင်းချင်လို့ဒုက္ခသည်စခန်းတွေကနေထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်တပ်တွေကတားဆီးဖို့ကြိုးစားနေတယ်လို့လည်းဆိုပါတယ
် And on top of that the list that was provided between the Bangladeshi and Myanmar officials was a list that was essentially taken at random I mean I spoke
ဘင်္ဂလားဒေ့ရှ်တောင်ရှိသူတွေမြန်မာကိုပြည်အစင်းကစုံတူကြပန်းရွေးထားတာပါဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒုက္ခသည်ပြန်ပို့ရေးဆိုင်ရာအကြီးအကဲကိုကျွန်တော်မျှော့ဒုက္ခသည်စီးရင်ကောက်ထားတဲ့ထက်ကကြပန်းယူလိုက်တာလို့ပြောပါတယ်ဒုက္ခသည်တွေရဲ့ဆန္ဒမပါပါဘူး
မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီလို့ပြောပေမဲ့လက်တွေ့အခြေအနေအရဒုက္ခသည်တွေရေရှည်ပြောင်းနေနိုင်ဖို့လုံလောက်တဲ့အခြေအနေမရှိသေးဘူးလို့အမေရိကန်နဲ့ကုလသမဂ္ဂကပြောနေပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထောင်စုကိုင်ွယ်ပုံနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံတောင်ဆန်းစုကြည်နဲ့စင်ကာပူမှာမနေ့ကတွေ့ဆုံခဲ့ခြင်းမှာအမေရိကန်ဒုတိယမိုက်ဖရန့်ကလည်းဝေဖန်ပြောကြားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့ဒီဝေဖန်မှုတွေကိုလက်မခံပါဘူး။ဒါပေမဲ့အမေရိကန်ဘက်ကအခုလိုပြက်ပြက်သားသားပြောခဲ့တာကို Heritage Foundation က Olivia Enos ကကြိုးဆိုပါတယ်။
You see this miscarriage of rule of law and justice in Burma, where the Burmese military literally acts with complete.
မနက်ကမှစစ်တပ်လုပ်ချင်တာလုပ်တာကိုအရေးမကြီးတာကြောင့်တရားဝင်စုမှုကြီးပြတ်ပြားနေပါတယ်။ဒါကြောင့်သူတို့လောက်ကိုစောင့်ကြည့်နေပါတယ်။တာဝန်ရှိသူတွေတာဝန်ခံဖို့လိုတယ်လို့မြန်မာနိုင်ငံအပေါ်အမေရိကန်နဲ့အနောက်နိုင်ငံတွေကမကတခြားနိုင်ငံတွေကဖိအားပေးပြောဖို့အရေးကြီးတယ်လို့ထင်ပါတယ်။
ဒုက္ခသည်ပြန်ပို့ရေးသဘောတူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့သူတို့အနေနဲ့အတင်းကျပ်ပြန်ပို့တာမျိုးမလုပ်ဘူးလို့ကတိပြုခဲ့တယ်လို့ပြန်ပို့မဲ့စီးရင်တဲ့ပါသူတွေတကယ်ပြန်ချင်မှပြန်နိုင်ရေးကူညီပေးဖို့ကုလသမဂ္ဂဒုက္ခသည်များကော်မရှင်နာမင်းကြီးယုံ UNHCR ကိုတောင်းဆိုခဲ့ပါတယ်ရှင်။